Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ19ရက်တောက်တာနေ့ညနေ6နာရီခွဲကနေ9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဇင်ဘာဝေမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဒီတစ်ပတ်အစောပိုင်းကလေးကနေအခြေချုပ်ထင်းထင်းခံထားရတဲ့သမ္မတရောဘတ်မူဂါဘီဟာဒီကနေ့ပဲလူမြင်ဝန်းထွက်လာပါဗျ။ရခိုင်ပြည်နယ်မှာစစ်စင်ရေးတွေရပ်ဆိုင်းမှုအိန္ဒိယချင်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုယ်သဘောဆန္ဒနဲ့ပြန်လာခွင့်ပြုဖို့နဲ့နိုင်ငံသားခွင့်ရပြည့်ဝပေးရဖို့ပြည်သမဂ္ဂထွေထွေညီလာခံတတိယကော်မတီကတောင်းဆိုလိုက်ပါဗျ။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေသူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်သတင်းတွေအပြည့်မှာတော့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေရပ်ဆိုင်းဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းလက်ဆောင်ကို82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီကအတည်ပြုလိုက်တဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
ဆိုင်ပေါ်ရမရှိတဲ့လေတဲ့နော်ဆင်းရဲနေမှာတော့အဲ့ဒီဗမာတန်းတို့ရခမာတုံးခွာခွာကနေအဲ့ဒီပြည်လဲဝါယာစီပေါ်အဲ့ဒီဥစ္စာကိုသူတို့မီးချုပ်ပြစ်တဲ့ကြအင်ဂျင်50ကျော်ပါသွား
ရခိုင်လက်နက်ကင်တပ်ဖွဲ့ AA ရဲ့ပြင်ကြားရေးတာဝန်ခံခိုင်တုခပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်ဗိုလ်ချုပ်အောင်ဆန်းရုပ်ပုံနဲ့ငွေဆက်ကူထုတ်ဖို့အဆိုကိုလွှတ်တော်ကအတည်ပြုလိုက်တဲ့အကြောင်းတွေကိုပါနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
စင်မဝင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဒီသတင်းပတ်စော်ပိုင်းကလေးကနေချေချုံနဲ့ထိမ့်သိမ်းခံထားရတဲ့သမ္မတရောဘတ်မူဂါဘီဟာဒီကနေ့ပဲလူမြင်ဝန်းထွက်လာပါတယ်။အပြရန်ဘဝိဆုံဝတ်ဆင်ထားပြီးနွမ်းနယ်နေပုံရတဲ့မူဂါဘီကိုမြို့တော်ဟာရရီကကျောင်းစင်ပွဲအခမ်းအနားမှာလူကအားပေးနေတာလည်းတွေ့ခဲ့ကြရတာပါ။အတိုက်ခံနိုင်ငံရေးခေါင်းဆောင်တွေအရက်ပဲလူမှုဖွဲ့စည်းရေးနဲ့ဘာသာရေးခေါင်းဆောင်တွေကတော့နှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့သူမူဂါဘီရာထူးကထွက်ပြေးတိုက်တွန်းနေပါတယ်။ယူတီကျုံခဲ့ရတဲ့နိုင်ငံရေးချက်တွေကိုချက်ချောမမွေကျော်လာနိုင်မှုဇင်ဘာဝေလူလူချာမျော်လင့်နေချိန်မှာပဲရာထူးကထွက်ပြေးဖို့မူဂါဘီကညှင်းဆန်နေတဲ့အကြောင်းသတင်းတွေလည်းထွက်ပေါ်နေပါတယ်။အင်းဒီချင်းတောင်အာဖရိကနိုင်ငံကသမ္မတဂျေကော့ဇူမာကဆုံးဖြတ်ချက်တစ်ခုကိုပြပြသာသာချမှတ်ဖို့အချိန်စောသေးတဲ့အကြောင်းလွှတ်တော်မှာပြောလိုက်တာကြောင့်ဇင်ဘာဝေနိုင်ငံရေးပြဿနာကိုမြင်းမြန်ဆန်းဆန်းဖြစ်ရှင်းနိုင်မယ်မျော်လင့်ချက်တွေလည်းအားနည်းနေပါတယ်။မနေ့ကဇင်ဘာဝေနိုင်ငံမီဒီယာတွေမှာဖော်ပြခဲ့တဲ့ဓာတ်ပုံတွေမှာတော့မူဂါဘီကိုစစ်တပ်ကြီးရဲ့ဗိုလ်ချုပ်ကြီးကွန်စတန်တီနိုချီဝန်ကာနဲ့အတူမတက်ရနေတာတွေ့ခဲ့ကြရတာပါဇင်ဘာဝေမှာသွေးထွက်တမ်းရုံမရှိဘဲစစ်တပ်ကတိုက်ပြရန်တာထိန်းချုပ်လိုက်တဲ့အင်္ဂါနေ့ကစလို့နေမှာအခြေချုပ်ထိန်းသိမ်းခံထားရတဲ့အသက်63နှစ်အရွယ်မူဂါဘီကိုနိုင်ငံမယုံမြင်တမ်းကြားမှာပထမဆုံးပြန်တွေ့ရတာလည်းဖြစ်ပါတယ်စစ်တပ်ကတော့မူဂါဘီနဲ့ဆွေးနွေးနေကြောင်းပြောဆိုခဲ့သလိုဇင်ဘာဝေစစ်တပ်တောင်အာဖရိကနိုင်ငံတွေကဂျောင်းဝင်ဆစ်ဆက်သူတွေနဲ့တွေ့ဆုံမှုမူဂါဘီကိုမြို့တော်ဟာရဲမှာရှိတဲ့အစိုးရဧကရာကိုမနေ့ကပဲခေါ်ဆောင်သွားခဲ့ကြတာပါ
အမေရိကန်ပြည်ထောင်စုရဲ့အခွန်ကောက်ခံရေးဥပဒေကိုသိသာထင်ရှားစွာပြပြထားတဲ့ဥပဒေကြမ်းတရက်ကိုနေပေါင်း30အတွင်းပထမဆုံးအကြိမ်ဖြစ်အောက်လွှတ်တော်ကဂျာရာဘရီနေမှာလှုံ့လောက်တဲ့ထောက်ခံမဲတွေနဲ့အတည်ပြုလိုက်ကြပါတယ်။ဒါကြောင့်တနစ်တာကာလအတွင်းဥပဒေပြည့်ဝဆန်ရကိစ္စရပ်တွေမှာမအောင်မမြင်ဖြစ်နေခဲ့တဲ့သမ္မတဒေါ်နယ်ထရမ့်နဲ့ Republican လွှတ်တော်အမတ်တွေအတွက်သိက္ခိုလိုအပ်နေတဲ့အောင်မြင်မှုတွေဖြစ်လာစေပါတယ်။အကြောင်းအရာတစ်ခုခုကိုအတည်ပြုဖို့လိုအပ်နေတဲ့ထောက်ခံမဲ218မဲရလိုက်တာဟာအောင်မြင်မှုတရက်ဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကပြောပါတယ်။ Obama ကဲလို့ခေါ်တဲ့အဖုံးနှုံးသက်သားတဲ့ဂျမားရဲ့ပြုစုမှုရှောက်မှုဥပဒေကိုအစားထုတ်မယ်ဆိုပြီး Republican တို့မဲဆွယ်စည်းရုံးစဉ်ကပေးထားတဲ့ကတိတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ရဲ့ရေရှည်ရီမန်းချက်တခုဖြစ်တဲ့အခွန်ကောက်ခံရေးဆိုင်ရာဥပဒေပြင်ဆင်ရေးဟာလည်းနှစ်ဦးပိုင်းကလေးကမြေများဖြစ်နေခဲ့တာပါ။ Donald Trump အနေနဲ့အလဲအလှယ်ဝင်ငွေရှိသူတွေအပေါ်အခွန်ကောက်ခံမှုလျှော့ချရေးနဲ့လူတိုင်းအတွက်မြင့်မြတ်တက်တာဖြစ်ဖို့ဘလောက်လိုလားနေတယ်ဆိုတာအမြဲပြောဆိုနေသလိုဒီဥပဒေကြမ်းအတီးဖြစ်ရဲ့အစဉ်တိုင်းကိုလည်း Donald Trump တိုက်ရိုက်ပါဝင်ဆောင်ရွက်နေတယ်လို့ Republican အောက်လွှတ်တော်စော်အေးမှု Steve Scalise က Donald ရဲ့ကြိုးပမ်းချက်နဲ့ပတ်သက်ပြီးတော့ကြာရာပြင်းနေမှာပြောပါတယ်။ဒါပေမဲ့လည်းဒီအခွန်ဥပဒေကြမ်းအတီးဖြစ်ရဲ့အထက်လွှတ်တော်ကမဲပေးကြအောင်မှဖြစ်တယ်လို့ပို့ပြီးတော့ခက်ခဲမဲ့အခြေအနေနဲ့လည်းရင်ဆိုင်ရဖို့ရှိနေပါတယ်။
စီးရဲနိုင်ငံမှာဓာတ်လူလက်နက်အသုံးပြုတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အဖွဲ့ကိုဆက်လက်တာဝန်ပေးရရေးအမေရိကန်ကကမောက်ကထလို့တင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူညွန်ရေးကောင်စီမှရုရှားကဗီဒီယိုအနာသုံးဖယ်ချလိုက်ပါတယ်။မနေ့ကလူညွန်ရေးကောင်စီမှအမေရိကန်ရဲ့အဆိုဖယ်ချခံခဲ့ရပြီးနိုင်ပိုင်းအချိန်မှာပဲရုရှားကလည်းတင်သွင်းလိုက်တဲ့စင်ပြိုင်ဆုံးဖြတ်ချက်ကလည်းလိုအပ်တဲ့အနည်းဆုံးပဲကိုယ်မဲမရတဲ့အတွက်ဆုံးဖြတ်ချက်မချနိုင်ပဲဖြစ်ခဲ့ပါတယ်။လူညွန်ရေးကောင်စီမှတခဲနဲ့ထောက်ခံမှုရထားတဲ့ပူးတွဲစုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်ကိုရုရှားကဖျက်ဆီးလိုက်ရရောက်ကြောင်းလဲကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟယ်လီကပြောဆိုခဲ့တာပါ။ဒါဟုလက်နက်နဲ့တိုက်ခတ်သူတွေကိုပေါ်ထုတ်နိုင်စွမ်းရှိပေမဲ့ရုရှားရဲ့လူရဲကြောင့်အနာဂတ်မှာနောက်ထပ်တိုက်ခတ်မှုတွေပေါ်ပေါက်လာမယ့်အန္တရာယ်ကိုဟန်တားနိုင်စွမ်းထိခိုက်နိုင်ကြောင်းနဲ့ စီယာဆုနဲ့ဆိုယာနဲ့အဲဆဆနောက်တွေဒါဟုလက်နက်တွေကိုအသုံးပြုလာခဲ့ရင်လည်းသိနိုင်စွမ်းမရှိတော့တဲ့အကြောင်းအမေရိကန်သံတမန်ကြီးကမှတ်ချက်ပေးပြောဆိုလိုက်ပါတယ်။ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကတော့ဒါဟုစိတ်တန်းငွေတွေကိုစီယာဆုတက်ဆိုယာတက်တွေကအသုံးပြုခဲ့တဲ့အကြောင်းအတိုက်ခံလက်နက်ကန်တပုံတွေမှာလေးရင်းနေမရှိတာကြောင့်အလားတူတက်ခတ်မှုမျိုးတွေလုံနိုင်စွမ်းမရှိကြောင်းလည်းပြောဆိုထားကြတာဖြစ်ပါတယ်
။ရုရှားနိုင်ငံမှာရှိတဲ့အမေရိကန်အစိုးရကငွေကြေးထောက်ပံ့ထားတဲ့သတင်းဌာနကိုဟူပြည်ပနိုင်ငံအတွက်ကိုယ်စားလှယ်အဖြစ်ဆောင်ရွက်တဲ့လုပ်ငန်းရပ်တွေအဖြစ်အသိပြတန်းလိုက်တဲ့ဥပဒေအရသတ်မှတ်ကောင်းသတ်မှတ်မယ်လို့ရုရှားကတတိပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာပြည်ပကိုယ်စားလှယ်လုပ်ငန်းတစ်ခုအဖြစ်မှတ်ပုံတင်ထားတဲ့ရုရှားအစိုးရကထောက်ပံ့ထားတဲ့ RT သတင်းဌာနကိုအမေရိကန်အစိုးရဘက်ကအလားတူတောင်းဆိုထားတာကိုလက်တွန့်ပြန်ဆောင်ရွက်တဲ့အနေနဲ့ဒီလိုရထွက်ပေါ်လာတာပါ။ရုရှားမှာလုပ်ကိုင်နေကြတဲ့ VOA American အသံRFERL လွတ်လပ်တဲ့ဥရောပအသံနဲ့တခြားတခြားသတင်းဌာနခုနှစ်ခုတို့အပေါ်ဒီဥပဒေသစ်ကတည်ရောက်မှုရှိနိုင်တယ်ဆိုတာကိုအသိပေးအကြောင်းကြားရပြီးလို့ရုရှားတရားရေးဝန်ကြီးဌာနကကြားရပြင်းနေမှာပြောပါရယ်ဥပဒေသစ်ကပြဋ္ဌာန်းချက်အတိုင်းရုရှားနိုင်ငံမှာလုပ်ကိုင်နေတဲ့ပြည်ပငွေကြေးရယူထားတဲ့သတင်းဌာနတွေဘက်ကလိုက်နာဖို့ညှဉ်းဆဲရင်သူတို့လုပ်ငန်းတွေရပ်ပြရမယ်လို့ရုရှားအောက်လွှတ်တော်ဥက္ကဋ္ဌကပြောပါရယ်
ရွေးဘေးကန်တန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ရွေးဘေးကန်တန်မြန်မာဘာသာစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မှာဆစ်စင်ရီတွေရဆိုင်ဖို့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာတွေကိုယ်သဘောဆန္ဒနဲ့ပြန်လာခွင့်ပြုဖို့နဲ့နိုင်ငံသားခွင့်ရပြည့်ဝပေးရဖို့ကုလသမဂ္ဂထူထောင်ညီလာခံတတိယကော်မတီကတောင်းဆိုလိုက်ပါတယ်။ဖော်ဝင်58နိုင်ငံပါဝင်တဲ့အစ္စလမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကကမတ်ခထလုံတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုလူ့ခွင့်ရေးကိစ္စတွေမှာကင်တွယ်ဆောင်ရွက်ရတဲ့တတိယကော်မတီမှာထောက်ခံမဲ135မဲ၊ကန့်ကွက်မဲ10မဲ၊ပြက်ကွက်မဲ26မဲနဲ့မနေ့တုန်းကဆုံးဖြတ်တည်ပြုလိုက်တာပါ။ကန့်ကွက်မဲပေးခဲ့ကြတဲ့နိုင်ငံတွေထဲမှာတော့တရုတ်၊ရုရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့လာအိုနိုင်ငံတို့လည်းပါဝင်ခဲ့ကြပါတယ်။တတိယကော်မတီမှာတည်ပြုလိုက်တဲ့ဆုံးဖြတ်ချက်ကိုတော့ကုလသမဂ္ဂထူထောင်ညီလာခံမှဒီဇင်ဘာလတဲ့နောက်ဆုံးမဲခွဲဆုံးဖြတ်ရမှာလဲအတည်ပြုဖို့တရားသာလို့ရှိနေပါတယ်။တည်ပြုလိုက်တဲ့ဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပကတွေအတွင်းလွန်ကျွေးတပ်ဖွဲ့ဝင်တွေကရိုဂျာရီပေါ်အင်အားလွန်ကျွန်းသုံးနှိမ့်နှင်းခဲ့တဲ့အကြောင်းဖော်ပြထားတာပါ။ကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုကူတာရက်စ်အနေနဲ့အထူးကိုယ်စားလှယ်တူခန့်တာဝန်ပေးရဖို့လဲဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးအောင်တူဆွမ်းကတော့ဆုံးဖြတ်ချက်ဟာတပတ်သက်ဆွဆွဲချက်တွေမှားယွင်းတဲ့ထောက်ထားတွေပေါ်အခြေခံထားကြောင်းတုံ့ပြန်ခဲ့တာပါ။ကုလသမဂ္ဂထရီညီလာခံတတိယကော်မတီကမြန်မာနိုင်ငံမှာလူခွင့်ရေးခြေနေတွေတိုးတက်မှုမရှိတဲ့အတွက်ပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တွေ15နှစ်ဆက်တိုက်လောက်လာခဲ့ပေမဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရသာဆွေးရတက်လာခဲ့တဲ့ပြီးခဲ့တဲ့နှစ်မှာတော့ဆုံးဖြတ်ချက်ချခဲ့တာမျိုးမရှိခဲ့ပါဘူး။
ကမ္ဘောဒီးယားနိုင်ငံရေးမှာနေပေါင်း30ကျော်ကြာအောင်အာဏာချုပ်ကိုင်ထားတဲ့ဝန်ကြီးချုပ်ဟွန်ဆင်ရဲ့တကူတီတော့အတိုက်ခံပါတီဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကိုဖျက်သိမ်းလိုက်ကြောင်းတရားရုံးကအမိန့်ထုတ်ပြန်လိုက်ပြီးတဲ့နောက်နိုင်ငံကအတိုင်းဝိုင်းအနေနဲ့ဟွန်ဆင်အစိုးရအဖွဲ့နဲ့ဆက်ဆံရေးဖျက်တောက်တင်တယ်လို့ပြည်ပရောက်အတိုက်ခံကောင်ဆောင်တွေကပြောပါတယ်။အဆင့်မြင့်တရားရုံးရဲ့ဆုံးဖြတ်ချက်ကဒီမိုကရေစီရေးကိုပြပြသွားအောင်လုပ်တဲ့လို့ရဖြစ်တယ်လို့အမေရိကန်ပြည်ထောင်စု Washington DC ကိုရောက်နေတဲ့အတိုက်ခံပါတီ CNRP ရဲ့ကောင်ဆောင်ဟောင်း Sam Rinsey က AP သတင်းဌာနကိုပြောပါတယ်။ကမ္ဘောဒီးယားပြည်သူတွေအနေနဲ့ဒီမိုကရေစီနည်းကြအပြောင်းလဲတွေဖြစ်ပေါ်လာဖို့လှူလာတောင်းတနေကြတာဖြစ်တဲ့အတွက်ဒီမိုကရေစီစနစ်ပြန်လည်ပေါ်နှုံးလာဖို့မျှော်လင့်နေအကြောင်းနဲ့ဝန်ကြီးချုပ်ဟွန်ဆန်အစိုးရအဖွဲ့ကကမ္ဘောဒီးယားမှာဒီမိုကရေစီစနစ်ကျဆင်းသွားအောင်လုပ်နေတာကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ခွင့်ပြုမှာမဟုတ်ဘူးလို့လဲရင်စေးကပြောပါရယ်အတိုက်ခံပါတီကိုတရားရုံးကဖျက်သိမ်းလိုက်တယ်လို့ဟာအာနာကိုခံခံမြဲမြဲစွပ်ကိုင်ထားတဲ့ဝန်ကြီးချုပ်ဟွန်ဆန်အတွက်အာနာပို့ပြီးတော့ခိုင်မာသွားစေပါရယ်အမေရိကန်သမ္မတအိမ်ရောကလည်း CNRP ပါတီအပေါ်လက်တလောချမှတ်ထားတဲ့အရေးယူမှုတွေဖယ်ရှားပြီးပါတီကောင်ဆောင်ကိုပြန်လုပ်ပေးဖို့အတိုက်ခံပါတီနဲ့အရက်ဖွဲ့အဖွဲ့အစည်းတွေတရင်ဌာနရဲ့တရားဝင်လောက်ရတွေကိုခွင့်ပြုဖို့ကမ္ဘောဒီးယားအစိုးရကိုတောင်းဆိုထားပါတယ
်။ယမန်နိုင်ငံမှာအရေးကြီးလိုအပ်နေတဲ့ထောက်ပံ့နေပေးရနိုင်ရေးဆော်ဒီအာရေဗျားနိုင်ငံကဥဆောင်တဲ့ညွန်မောင်းဖွဲ့ရဲ့ပိတ်ဆို့တားဆီးမှုတွေကိုဖယ်ရှားပေးဖို့ကုလသမဂ္ဂအေဂျင်စီ၃ခုကတောင်းဆိုလိုက်ပြီးထောင်ထောင်ချီတဲ့လူလူတွေစိုးရိမ်ရတဲ့အခြေအနေမှာရှိနေကြောင်းလည်းသတိပေးလိုက်ပါတယ်။ပိတ်ဆို့တားဆီးမှုတွေကြောင့်ပိတ်ဆက်နေရတာတွေကိုဆုံးရှုံးခဲ့ရတဲ့အသက်တွေနဲ့တိုက်တာရလိမ့်မယ်လို့လည်းကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ၊ကမ္ဘာ့ကျန်းမာရေးဖွဲ့ WHO နဲ့ကုလသမဂ္ဂကလင်းငင်မြရန်ပုံငွေဖွဲ့ UNICEF အကြီးအကဲတွေရဲ့ပူးတွဲကြေညာချက်ထက်မှာဖော်ပြထားတာပါ။ယမန်နိုင်ငံမှာလူပေါင်း9000လောက်မိုးကောင်ကြီးရှားတဲ့ခံရမဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးဒီအရေးအတွက်ဟာနောက်ထပ်3000လောက်ထိထပ်တိုးလာနိုင်ကြောင်းလည်းသတိပေးထားပါတယ်။ကမ္ဘာမှာအဆိုအဝါဆုံးလူသားချင်းစာနာထောက်ထားမှုပြဿနာတရဖြစ်လာနေတာကိုဖြေရှင်းရမှာအသက်ရှင်ရပ်တည်နိုင်မဲ့အကူအညီထောက်ပံ့တွေ တင်ပို့ခွင့်ပြုဖို့ထပ်မံပန်ချားလိုကြောင်းလည်းပူးတွဲကြေညာခြင်းမှာပြောဆိုထားတာပါ Saudi Arabia နိုင်ငံ Riyadh မြို့တော်နီးအီရန်နိုင်ငံကထောက်ခံမှုပေးထားတဲ့ဟူသီတပုံတွေရဲ့မစ်ဆိုင်းတုံးနဲ့ပစ်ခတ်မှုကိုလက်တုံပြန်တဲ့အနေနဲ့ညွန်ပေါင်းတပ်ဖွဲ့ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတီချောင်းရေချောင်းကုန်းချောင်းလမ်းချောင်းအလုံးကိုပိတ်ပစ်ထားတာဖြစ်ပါတယ်
အနာဂတ်ဖက်ရှားခဏရတဲ့ကက်တလန်သမရာဟောင်းကာလက်စ်ပွီဒီမော့နဲ့သူ့ရဲ့အစိုးရဝန်ကြီးဟောင်းလေးဦးတို့အပေါ်စပိန်အစိုးရကထုတ်ပြန်ထားတဲ့ EAR လို့ခေါ်တဲ့ဥရောပဆိုင်ရာဖန်ဝရမ်းနဲ့ပတ်သက်ပြီးကြာနာဖို့ဘယ်လ်ဂျီယမ်တရားရုံးကိုတောက်ကြနေမှာလာရောက်ကြမယ်လို့ခန့်မှန်းရပါတယ်ကက်တလန်ကောင်းဆောင်ဟောင်းတွေကိုစပိန်နိုင်ငံထံလွှဲပြောင်းပေးမပေးဆိုတာနဲ့စပိန်အစိုးရထံကလွတ်လပ်ရေးကြေညာခဲ့တဲ့လောက်ရမှာပုံကံမှုအစိုးရဆန့်ကျင်အားပေးမှုဆွဲချက်တွေနဲ့ပတ်သက်ပြီးသူတို့ရဲ့ပါဝင်ပတ်သက်မှုအပေါ်တရားလိုရှိနေတွေနဲ့ကက်တလန်အရာရှိဟောင်းတွေဖက်ကရှိနေတွေရဲ့အပြန်လန့်လျှောက်လှည့်ချက်တွေကိုတရားရုံးကတကပိတ်ကြာနာမှာဖြစ်ပါတယ်တောက်ကြနေမှာပြုလုပ်မဲ့တရားရုံးကျန်းမာပွဲဟာပထမဆုံးအကြိမ်ပြည်ပြည်နှစ်ဖက်ရှင်နေရအချင်းတော်ကြောင့်ပြန်လည်ဆွေးနွေးတင်ကြမဲ့ပုံရှိသလိုပယ်ဆုံးဖြတ်ချက်ကိုမဆိုနှစ်ဖက်စလုံးကအယူခံဝင်မယ်လို့မျှော်မှန်းရပါတယ်ရှင
်ထိတ်တန့်ရသတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့အချိန်ထဲမှာပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရခိုင်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေပေါ်စနစ်တကျလူအခွင့်အရေးချိုးဖောက်မှုတွေဖြစ်လာစေတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေရပ်ဆိုင်းဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်အမူကြမ်းတစ်စောင်ကို82ချိန်မြောက်ကုလသမဂ္ဂတထွေညီလာခံတတိယကော်မတီကကြာတာပြင်းနဲ့မှအတည်ပြုခဲ့ပါတယ်အဲ့ဒီအမူကြမ်းထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူခန့်အပ်ဖို့လည်းအဆိုပြုထားတာဖြစ်ပါတယ်အပြည့်အစုံကိုဒေါခင်မြို့သက်ကပြောပြပေးမှာဖြစ်ပါတယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်ဖွဲ့တိုက်ခိုက်မှုတွေကြောင့်စစ်တပ်ကနေမင်းရှင်းလင်းလုခဲ့တဲ့နောက်ပိုင်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာ6သိန်းကျော်ထွက်ပြေးခဲ့တဲ့နောက်မှာမနစ်ကမတင်သွင်းဘဲထားခဲ့တဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုပြန်လည်တင်သွင်းဖို့အတွက်ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီကနိုဝင်ဘာလ16ရက်နေ့မှာအတည်ပြုပေးခဲ့တယ်လို့အထွေထွေညီလာခံဥက္ကဋ္ဌရဲ့ပြောခွင့်ရBrandon Varma ကတရင်းစာရှင်းလင်းပွဲမှာပြောပါတယ
် Today the third committee adopted a draft resolution on the human rights situation in Myanmar by a vote of 135
in ဒီနေ့ထွေထွေညီလာခံရဲ့တတိယကော်မတီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မူကြမ်းကိုထောက်ခံမဲ135မဲကန့်ကွက်မဲ10မဲနဲ့အတည်ပြုခဲ့ပါတယ်မဲမပြေပဲနေခဲ့တဲ့အဖွဲ့ဝင်ပေါင်းက26နိုင်ငံရှိပါတယ
်ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီကမြန်မာနိုင်ငံမှာလူခွင့်ရဲ့အခြေအနေဆိုးဝါးနေမှုတွေအတွက်ဆုံးဖြတ်ချက်ချမှတ်ပြီးရှုံ့ချပြစ်တင်မှုတွေဇက်တိုက်လှုပ်လာခဲ့ရကနေမြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ဦးဆောင်နဲ့အရက်သားအစိုးရတက်တက်လာခဲ့တဲ့နောက်မှာတော့ဥရောပသမဂ္ဂကဦးဆောင်ပြီးတင်သွင်းမှုတွေမလုပ်ဘဲနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလွန်ခဲ့တဲ့3လအတွင်းရိုဟင်ဂျာ6သိန်းကျော်ထွက်ပြေးခေါ်လုံတဲ့ဖြစ်ရပေါ်ပေါက်ခဲ့ပါတယ်။ဒီအခြေအနေမှာ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကကုလသမဂ္ဂဆုံးဖြတ်ချက်မူကြမ်းအစ်စ်ကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီမူကြမ်းကနေကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူးကိုခန့်ထားရမှာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ VJ နမ်ဘီယာဟာစရုပ်ထမြောက်အထူးကိုယ်စားလှယ်တူးဖြစ်ပြီးအခုသူ့ရဲ့တာဝန်ကုံဆုံးသွားပေမဲ့မြန်မာနိုင်ငံအတွက်အထူးကိုယ်စားလှယ်ထပ်မံခန့်အပ်တာမရှိသေးပါဘူး။ဒါပေမဲ့ဒီမူကြမ်းအတည်ပြုခဲ့တာမို့အခုပြင်ဆင်မှမြောက်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူးကိုခန့်အပ်ရမှာဖြစ်ကြောင်း Mr. Varma ကပြောပါတယ်
။ Yesterday the UN Secretariat came up with an estimate of how much it would cost to implement this draft resolution. It found that should the General Assembly adopt itan amount of 1,541,000
ဒီမူကြမ်းကိုအကောင့်ထဲဖွဲရမှာကုန်ကျစရိတ်နဲ့ပတ်သက်ပြီးတော့ကော်မတီကမနေ့ကဆွေးနွေးခဲ့ပါတယ်ဒီမူကြမ်းကိုထွေထွေညီလာခံကြီးကအတည်ပြုလို့ရှိရင်ကုန်ကျစရိတ်ဒေါ်လာ1,534,100ကို2018ခုနှစ်ဘဏ္ဍာရေးနှစ်အတွက်လိုအပ်မှာဖြစ်ပြီးအဲ့ဒီငွေတွေကိုမူကြမ်းရဲ့အပိုက်တစ်ဆယ်မှာအဆိုပြုထားတဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ကိုခန့်အပ်ရေးမှာအသုံးပြုမှာဖြစ်ပါတယ
်ဒီငွေကိုအထွေထွေညီလာခံဘတ်ဂျက်ကင်တွေ့ရတဲ့ရှင်းစမကော်မတီကိုတင်ပြအတည်ပြုချက်ယူရမှာဖြစ်ပါတယ်အတည်ပြုခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့ဒီဇင်ဘာလမှာတင်ပါမယ်193ချိန်မြောက်ထွေထွေညီလာခံကြီးမှာတရားဝင်အတည်ပြုဖို့ရှိပါတယ်အခုလိုဆုံးဖြတ်ချက်ချမှတ်မယ်ဆိုရင်နိုင်ငံတကာရဲ့ဖိအားတွေပိုးပြီးတိုးလာမှာဖြစ်ပေမဲ့ဒါဟာမလိုက်နိုင်ရင်လည်းရတဲ့ဆုံးဖြတ်ချက်မျိုးဖြစ်ပါတယ်မြန်မာနိုင်ငံမှာလူခွင့်အခြေအနေဆိုးဝါးနေပြီးရခိုင်ပြည်နယ်မှာလှုပ်ဆောင်တဲ့စစ်စင်ရေးတွေအတွင်းစစ်တပ်ကတရားမဲ့တပ်ဖြတ်မှုတွေမရင်းကျက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေအပြင်လူမျိုးစုဖယ်ရှားရှင်းလင်းလှုပ်ဆောင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးမဟုတ်မှန်ကြောင်းမြန်မာစစ်တပ်က တနင်္လာနေ့မှာပဲအစီရင်ခံထုတ်ပြန်ညင်းဆိုခဲ့ပါတယ်။ဒါပေမဲ့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရခိုင်ပြည်နယ်တွင်လုံခြုံရေးတပ်တွေကအင်အားအလွန်ကျွံမသုံးအောင်တေချာစေဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့တာဖြစ်ပြီးကုလသမဂ္ဂအတွင်းမှုချုပ်ကရပ်ပေါင်း30အတွင်းလုံခြုံရေးကောင်စီကိုပြန်လည်အစီရင်ခံဖို့တောင်းဆိုထားပါတယ်။ဒါအပြင်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဖြစ်တဲ့ Miroslav Ladgate ကစိုးရိမ်မကင်းဖြစ်မိကြောင်းပြောကြားခဲ့တယ်လို့ Mr. Varma ကပြောပါတယ်
။ President of the General Assembly considers what's happening in Myanmar to be a human tragedy.
ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌနဲ့မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တာကိုလူသားတွေအတွက်ဘေးဒုက္ခကြီးလို့ယူဆပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီကရောအတွေ့အမှုချုပ်ကပါထဲထဲဝင်ဝင်ဆောင်ရွက်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံကလည်းဒီစည်းဝေးပွဲတွေမှာပါဝင်တက်ရောက်ခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ကအရာရှိတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့တာတွေရှိပါတယ်။ကုလသမဂ္ဂထွေထွေညီလာခံဥက္ကဋ္ဌအနေနဲ့မြန်မာအရေးကိုစိုးရိမ်မကိန်းဖြစ်တယ်လို့ကိုယ်တိုင်လည်းပါဝင်ဆောင်ရွက်လျက်ရှိနေပါတယ်
။သုံးဖြတ်ချက်မူကြမ်းနဲ့မှာမြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိပြန်လည်ပေးခွင့်ပြုဖို့နဲ့ရွှေဂျာရီကိုနိုင်ငံသားဖြစ်ခွင့်ပေးဖို့ပါတောင်းဆိုထားတာပါကုလသမဂ္ဂအထွေထွေညီလာခံကမြန်မာနိုင်ငံမှာလူ့ခွင့်ရေးအခြေအနေဆိုးဝါးနေမှုတွေအတွက်ဆုံးဖြတ်ချက်ချမှတ်ပြီးရှုံ့ချပြစ်တင်မှုတွေကို1990ခုနှစ်ကနေ2015ခုနှစ်အထိဇက်တိုက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ
်ဒေါက်ကင်မျိုးသက်တင်ပြခဲ့တာပါရှင်တစ်ဆက်ထဲမှာပဲချင်းပြည်နယ်တောင်ပိုင်းပလဲဝဒေသမှာဒီလ15ရက်နေ့ကစတင်ပြီးတိုက်ပွဲတွေအတန်အသင့်ငြိမ်သက်နေခဲ့ပြီးမိမိနေရာကိုစွန့်ခွာထွက်ပြေးနေရတဲ့စစ်ရှောင်ပြည်သူတွေအတွက်စာနာရိတ်ခါနဲ့အကူအညီထောက်ပံ့ရေးပစ္စည်းတွေပို့ဆောင်နေပါတယ်အစိုးရဘက်ကကောက်ယူရရှိတဲ့စည်ရင်အရာဒုက္ခသည်ဥယျာဉ်3ဝကျော်ရှိတယ်လို့ပြောဆိုထားပြီးရခိုင်လက်နက်ကင်ဘက်ကတော့ထပ်မံထွက်ပြေးနေသူတွေရှိကြောင်းပြောပါတယ်ပလဲဝဒေသဘက်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ချင်းပြည်နယ်ပလဝဒေသဘက်မှာဒေလာစံကရယာစတင်ပြီးရက်တက်နှစ်ပတ်ကြာတိုက်ပွဲတွေပြင်းထန်ခဲ့ရကဒီအပိုင်းအတွင်းမှာတော့တိုက်ပွဲတွေရက်တက်နေခဲ့ပါတယ်ဒီကတိမှာတော့တိုက်ပွဲကြောင့်ထွက်ပြေးနေရတဲ့ဒေသခံတွေကိုကူညီထောက်ပံ့ဖို့အတွက်စတင်ဆောင်ရွက်နေပြီဖြစ်ကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါတယ
်ပလဝမှာကျွန်တော်တို့သွားပြီးတော့ထောက်ပံ့နေ300ရာဒီနေ့သွားထောက်ပံ့နေပြီကျွန်တော်တို့ချင်းရပြည်နယ်ဦးစီးမှုသွားနေတယ်တော့ဒီနေ့သွားနေတယ်အိမ်မှာ300ကျော်ထပ်တိုးမရှိဘူးတဲ့
ဒုက္ခသည်တွေချင်းပြည်နယ်အစိုးရနဲ့ပလဲဝမြို့ကန်တွေကရိတ်ခါဆန်ဆေးဝါးနဲ့ဝိတ်ထယ်တွေပို့ဆောင်ခဲ့တယ်လို့ရုပ်ရှင်သေုပ်ဆောင်ဝေလူကျော်ရဲ့ပရာဟိတအဖွဲ့ကလည်းဒီမနက်မှာလိုက်ပါသွားကြောင်းပလဲဝမြို့ကကူညီရေးဆောင်ရွက်နေသူတဦးကပြောပါတယ်AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့ကပြန်ကြားရေးတာဝန်ခံခိုင်တုခကတော့ပလဲဝဒေသကလက်ရှိအခြေအနေကိုအခုလိုပြောပါတယ်
တဲ့ပွဲကတော့လုံးလုံးစစ်တက်နေပြီဗျအဲဒီဆင်ဟာယဲနေဒီကဟိုတက်ပွဲတွေမရှိပြန်လဲလည်းပဲနော်ဆင်ဟာယဲနေမှာတော့အဲဒီဗမာတမ်တို့ရခမသုံးခွားခွားကနေအဲဒီစီးလဲဝါရာစစ်ပေါ်အဲဒီဥစ္စာကိုတို့မီးချုပ်ပြစ်တယ်ဗျအင်ဂျင်50ကျော်လောက်ပါသွားအခုတို့ရှိနေအဲဒီနော်ဒီအဲဒီစစ်တဲ့ဒေတာတွေကနေဒီ IDP တွေပေါ့နော်စစ်ဆောင်ပြည်သူတွေကလည်းပဲကျွန်တော်တို့ပြင်ကြောက်တဲ့ဒေတာတွေကို900ကျော်600မီခွာလောက်ရောင်းနေကြပြီဗျ
ပွင့်လိုင်ဝါရွာမိရှုခံရတဲ့တရင်ကိုတော့တီးခြားအတီးပြုချက်မရပါဘူးပလဝမျိုးကကုညီကယ်ဆယ်ရေးဆောင်ရွက်နေသူကလည်းဒီတရင်ကိုအတီးပြုလို့မရသေးကြောင်းအခုလိုပြောပါတယ
်ကြားထားလေဆိုတာတော့ခုနလိုမိချုခံရတာဆိုတာအဲ့လိုကိုကြားတာပေါ့ဒါမှမဟုတ်အဲ့ဒီတရင်ကဟုတ်မဟုတ်ဆိုတာကိုကျွန်တော်တို့ဖုံးလမ်းပြီးမှအဆက်တွေလှုပ်ကြည့်ဖို့လှုပ်တာပေါ့မရဘူးဖုံးအဆက်တွေမရဘူးပေါ့အခုရက်ပိုင်းကသူတို့ကဖုံးဆိုင်ပိတ်ထားတယ်ဟိုလုံခြုံရေးအနေထားမှုလို့လားမသိအဲ့လိုဖြစ်နေရအဲ့တော့ကျွန်တော်တို့ကအဲ့ဒီရွာလူတွေလမ်းမှာချိတ်လို့မရဖြစ်တာဟုတ်မဟုတ်ဆိုတာလေ
ဒီလ10ရက်နေ့ကပလဝမြို့နယ်နုံဘူးကျေးရွာအနီးမှာဖြစ်ပွားတဲ့တိုက်ပွဲမှာတော့ရခိုင်တပ်ဖွဲ့ကပြစ်ခတ်တာကြောင့်အသက်21နှစ်အရွယ်စစ်မှုလက်မှုသိပ္ပံဒုတိယနှစ်ကျောင်းသားတဦးသေဆုံးပြီးအမျိုးသမီး3ယောက်ထိခိုက်ဒဏ်ရာရရှိကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ချင်းပြည်နယ်တောင်ပိုင်းပလဝနယ်အတွင်းမှာတိုက်ပွဲတွေကြောင့်မတီးမငြိမ်ဖြစ်နေသလိုရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလည်းဘုံပေါက်ကွဲတာတွေနဲ့ဘုံတွေးရှိတာတွေကြောင့်လုံခြုံရေးတိုးမြင့်ထားရပါတယ်။ဒီလ16ရက်နေ့ကစစ်တွေရန်ကုန်အဝေးပြေးကာလန်ဘေးမှာလက်လုံပိုင်းတချို့တွေးရှိရှင်းလင်းခဲ့ရကြောင်းရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးအောင်မြတ်မိုးကပြောပါတယ်
။ဘယ်နှစ်ပိုင်းမှတွေ့တာကြောက်တော့လည်းဘုံတွေကျော်နေစားပါဘယ်နှစ်ရှစ်နိုင်ချင်မင်းတော့မှာပရမတ်တွေ့ရဆုံးတော့ဒုတိယလောက်ဆိုလေးလေးပေါ့ကားမှာပဲမိုင်းတိုင်းပြောမယ်143မိုင်တစ်ဖာလုံးနဲ့144မိုင်ကြားဓမ္မရက်မှာမင်းကြားဘက်မှာမိုင်းတွေကွဲတယ်လေအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ညစဉ်ကားလမ်းဘေးဘက်ညာရှင်းတာပေါ့နော်ညစဉ်ကတင်ငါဘွေရမြေကြီးပေါ်တွေ့တဲ့အတွက်အဲ့ ပေါ်ထုတ်တဲ့ကမှာပထမ3လုံးတွေ့တယ်ဒုတိယ2လုံး4လုံးဖြစ်တာပေါ့အဲ့တော့ဒီတောင်တော်ကစုစည်းအင်ဂျင်နီယာတပ်ဖွဲ့နဲ့ကျန်တဲ့ဖွဲ့နဲ့ပူးပေါင်းပြီးတော့ရှင်းလင်းလိုက်တော့တက်မှတ်ပြီးတော့လေကြပေါ့ဆယ်နှစ်15ချိန်မှပြီးပါပါတယ်
ဒီလ15ရက်နေ့မနက်9နာရီကျော်ကမင်းပြားမြို့နယ်ရန်ကုန်စစ်တွေကာလမိုင်တိုင်အမှတ်84မိုင်4ဖာလုံးအနီးမှာမိုင်3လုံးပောက်ကွဲခဲ့တယ်လို့ညနေ3နာရီကျော်မှာမြောက်ဦးမြို့နယ်ရန်ကုန်စစ်တွေကာလမိုင်တိုင်အမှတ်116မိုင်3ဖာလုံးအနီးမှာမိုင်တလုံးပောက်ကွဲခဲ့ပါတဲ့ဒီပောက်ကွဲမှု2ကြိမ်လုံးဟာတက်မရော်ရင်တန်းဖြတ်သန်းစင်မှာပောက်ကွဲတာဖြစ်ပါတယ်ပထမပောက်ကွဲမှုမှာတက်မရော်မော်တော်ယာဉ်3စီးကိုမိုင်းစားထိမှန်တာတွေရှိပေမဲ့တပ်ဖွဲ့ဝင်တွေထိခိုက်တာမရှိကြောင်းနဲ့ဒုတိယပောက်ကွဲမှုမှာမော်တော်ယာဉ်နဲ့တပ်ဖွဲ့ဝင်တွေထိခိုက်တာမရှိပဲအနီးအနားကဖြတ်သန်းသွားတဲ့သီလရှင်တဦးဂဲစာထိမှန်ပြီးဒဏ်ရာရရှိခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကလည်းရန်ကုန်စစ်တွေကာလမိုင်းတိုင်အမှတ်96အနီးမှာတက်မရော်ရင်တန်းဖြတ်သန်းစဉ်မိုင်း3လုံးဇက်တိုက်ပောက်ကွဲခဲ့ပါတယ်ဒီပောက်ကွဲမှုတွေနဲ့ပတ်သက်ပြီးတရားခံကိုစုံစမ်းဖော်ထုတ်နေစေရှိကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိအခြေအနေမှာတော့ရခိုင်ပြည်နယ်ဘူးသီးတောင်မောင်းတော်ဒေသဘက်မှာ ARSA ခေါ်အကြမ်းဖက်အဖွဲ့ကလှုပ်ရှားတာတွေရှိတယ်လို့ချင်းပြည်နယ်ပလဝဒေသမှာ AA ခေါ်ရခိုင်လက်နက်ကိုင်တပ်ဖွဲ့ကလှုပ်ရှားတာတွေရှိနေပါတယ်
။ကိုမိုးဇော်သတင်းပေးပို့ခဲ့တာပါ VOA မြန်မာပိုင်းတောက်ကြနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လင်းပေးနေပါတယ်ရှင်။အခုတော့ဒီဗိုလ်ချုပ်အောင်ဆန်းပုံနဲ့ငွေဆက်ကူထုတ်မဲ့အကြောင်းတင်ပြပေးပါမယ်။မြန်မာနိုင်ငံကထုတ်လုပ်တဲ့ငွေဆက်ကူတွေမှာဗိုလ်ချုပ်အောင်ဆန်းရုပ်ပုံနဲ့ရိုက်နှိပ်ထုတ်ဝေဖို့အဆိုကိုဒီကနေ့ပြည်သူ့လွှတ်တော်မှာထောက်ခံမဲ့အများစုနဲ့အတည်ပြုလိုက်ပါတယ်။တမရော်သားကိုစလေအားလုံးကန့်ကွက်ခဲ့တဲ့ကြားကပဲဒီအဆိုကိုအတည်ပြုလိုက်တာလည်းဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ရှင်။
ဒီကနေ့နေပြည်တော်မှာကျင်းပတဲ့ပြည်သူ့လွှတ်တော်မှာတော့မကွေးတိုင်းမြိုင်မဲဆန္ဒနယ်ကဥအောင်ခင်ဝင်းအစိုးတင်သွင်းတဲ့ရှေ့အနာဂတ်ကာလတွေမှာရိုင်းနှိပ်ထုတ်ဝေရန်ရှိလာမယ့်ငွေစက္ကူများပေါ်မှာဘူဂျွန်းအောင်ဆန်းရုပ်ပုံတွေနဲ့ရိုင်းနှိပ်ထုတ်ဝေရန်ပြောင်းစုအစိုးရအားတိုက်တွန်းကြောင်းအဆိုကိုဆွေးနွေးပြီးမဲခွဲဆုံးဖြတ်ခဲ့ကြတာပဲဖြစ်ပါတယ်ဘူဂျွန်းအောင်ဆန်းရုပ်ပုံတွေနဲ့ငွေစက္ကူတွေပေါ်မှာရိုင်းနှိပ်ဖို့အဆိုကိုဆွေးနွေးရမှာတော့တမန်တော်သားကိုစလေတဦးအပါအဝင်ကိုစလေ၈ဦးကပါဝင်ဆွေးနွေးခဲ့ကြတာပဲဖြစ်ပါတယ်လေဝေးမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမျိုးစောဦးကတော့နိုင်ငံတကာမှလည်းထင်ရှားကျော်ကြားတဲ့နိုင်ငံကောင်းဆောင်တွေကိုဂုဏ်ပြုနေရပေးထားတာမျိုးတွေရှိပြီးမြန်မာနိုင်ငံမှလည်းဗိုလ်ချုပ်အောင်ဆန်းလိုနိုင်ငံကောင်းဆောင်ပုံကိုငွေဆက်ကူတွေပေါ်မှာရိုင်းနှိပ်ထုတ်ဝေဖို့တင်သွင်းတဲ့အဆိုကိုထောက်ခံကြောင်းအခုလိုဆွေးနွေးထားတာပ
ါဗိုလ်ချုပ်အောင်ဆန်းပုံမှာငွေဆက်ကူများကိုရိုင်းနှိပ်သုံးဆွဲခြင်းဖြင့်တိုင်းပြည်ရဲ့ဂုဏ်ထိတ်ခါမြန်မာငွေချက်ရဲ့တန်ဖိုးကိုလည်းမြှင့်တင်ပေးရရောက်သလိုပြည်သူတွေရဲ့မျှော်လင့်ချက်ကိုလည်းဖြည့်ဆည်းပေးရရောက်ပါတယ်တို့ပြပါရေမြိုင်မဲဆန္ဒတွေကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥအောင်ခင်ဝင်းတင်တွင်နဲ့ရှေ့အနာဂတ်ကာလတွင်ရိုင်းနှိပ်ထုတ်ဝေရန်ရှိလာမည်ငွေဆက်ကူများပေါ်တွင်ဗိုလ်ချုပ်အောင်ဆန်းရုပ်ပုံများဖြင့်ရိုင်းနှိပ်ထုတ်ဝေရန်ပြည်တော်စုအစိုးရအားတိုက်တွန်းကြောင်းအဆိုကိုလေးလေးနက်နက်ထောက်ခံဆွေးနွေးရင်းဒီကုန်းချော့ပါတယ
်တင်သွင်းတဲ့အဆိုကိုအရေးတားလွှတ်တော်ကိုယ်စားလှယ်ခုနှစ်ဦးကထောက်ခံဆွေးနွေးခဲ့ကြပြီးမြဲတက်မတော်သားပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးကျော်မင်းလိုင်ကတော့နိုင်ငံစီးပွားရေးနှိကွေးနေချိန်မှာထုတ်ဝေဖို့မတင်သေးဘူးလို့ဆွေးနွေးလိုက်ပါတယ်
ငွေဆက်ကူအစ်စ်ကိုဒီဇိုင်းအစ်စ်ဖြင့်ရိုင်းနှိပ်ထုတ်ဝေမည်ဆိုပါကလက်ရှိနိုင်ငံတွင်းလက်လည်သုံးဆွဲနေတဲ့ငွေပမာဏနီးပါးပြည့်မီအောင်တစ်ဖြည်းဖြည်းအချိန်ယူအစားထိုးဖြန့်ဝေသွားမှာဖြစ်ပါတယ်။နှစ်စဉ်နိုင်ငံဗန်နံငွေမှ7ဘီလီယံချီ၍သုံးဆွဲနေတဲ့ငွေဆက်ကူရိုင်းနှိပ်ခတ်များအပြင်ဒီဇိုင်းရေးဆွဲကများပါပုံမကုန်ကြလာမှာဖြစ်ပါတယ်။ငွေကြေးစနစ်ကိုပုံဖော်ရမှာငွေကြေးပေါ်ကအမှတ်တံဆိပ်များပြောင်းလဲခြင်းထက်ငွေကြေးတန်ဖိုးခိုင်မာအောင်လုပ်ခြင်းကပိုပြီးအခြေခံကျကြောင်းတွေးရှိရပါတယ်။သို့ဖြစ်ပါ၍နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှေးကွေးနေချိန်တွင်မဆောင်ရွက်သင့်ပါကြောင်းအကြံပြုလိုပါတယ
်မြန်မာနိုင်ငံတော်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးစိုးမင်းကတော့ရှေ့အနာဂတ်မှာရိုင်းနှိပ်ထုတ်ဝေရန်ရှိလာမယ့်ငွေဆက်ကူတွေပေါ်မှာဗိုလ်ချုပ်အောင်ဆန်းရုပ်ပုံတွေနဲ့ရိုင်းနှိပ်ထုတ်ဝေဖို့တင်သွင်းတဲ့အဆိုဟာမြန်မာနိုင်ငံတော်ဗဟိုဘဏ်ရဲ့သဘောထားနဲ့လည်းတစ်သက်သေးဖြစ်တယ်လို့အတည်ပြုထောက်ခံလိုက်ပါတယ
်ငွေဆက်ကူနဲ့ငွေတင်ကထုတ်ဝေခြင်းဟာမြန်မာနိုင်ငံတော်ဗဟိုဘဏ်ရဲ့တာဝန်ဖြစ်တဲ့အတွက်အားလုံးတင်ပြသွားသလိုပဲကျွန်တော်တို့မြန်မာနိုင်ငံတော်ဗဟိုဘဏ်အနေနဲ့လည်းရှိအနာဂတ်မှာရိုက်ဝေထုတ်ဝေရန်ရှိလာမည့်ငွေဆက်ကူများအပေါ်ဗိုလ်ချုပ်အောင်ဆန်းရုပ်ပုံများနဲ့ရိုက်နှိပ်ထုတ်ဝေရန်ဆိုတာဟာတကယ်တမ်းတော့မြန်မာနိုင်ငံတော်ဘူပန်ရဲ့သဘောထားနဲ့လည်းတစ်သက်တည်းဖြစ်ပါတယ်အပြစ်မဲ့အဆိုလည်းဖြစ်တဲ့အတွက်မြန်မာနိုင်ငံတော်ဘူပန်အနေနဲ့ပြည်တော်စုအစိုးရရဲ့လမ်းညွှန်ချက်နဲ့အညီဥပဒေနဲ့အညီဆောင်ရွက်သွားမှာဖြစ်ပါကြောင်းထောက်ခံတင်ပြပါတယ
်ပြည်သူ့လူတော်မှာအဆိုကိုထောက်ခံသူ186မဲကန့်ကွက်သူ109မဲရှိတဲ့အတွက်အဆိုအတည်ပြုတယ်လို့ပြည်သူ့လူတော်ဥက္ကဋ္ဌဦးဝင်းမြင့်ကအခုလိုကြေညာခဲ့ပါတယ်
ဒီဆိုနဲ့ဆန်လင်းပြီးထောက်ခံဆန္ဒမဲ186မဲကံွယ်ဆန္ဒမဲ109မဲဂျာနေဆန္ဒမဲမရှိဖြစ်ပါတယ် လွတ်တော်ကိုယ်စားများခင်ဗျာထောက်ခံတဲ့ကိုယ်စားလှယ်ဥယေကများတဲ့အတွက်ဥအောင်ခင်ကွင်းတင်သွင်းတဲ့အဆိုကိုလွတ်တော်ကအတီးပြူကြောင်းကြေညာပါတယ်
မြန်မာနိုင်ငံမှာလွတ်လပ်ရပြီးနောက်ပိုင်းငွေဆက်ကူထုတ်လုပ်ရမှာအမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းပုံဆရာဆန်းနဲ့တခင်ဖိုးလာကြီးတို့ရဲ့ပုံတွေကိုရိုက်နှက်ခဲ့ပူပါရယ်နောက်အနာဂတ်ကာလများမှာလည်းအသင့်ရိုက်နှက်မဲ့ငွေဆက်ကူများမှာဗိုလ်ချုပ်အောင်ဆန်းရဲ့ပုံပါငွေဆက်ကူတွေကိုတင်ပြကြရတော့မှာပဲဖြစ်ပါရယ်ခင်ဗျာ
တို့ရရှင်များရှင်မြန်မာနိုင်ငံမှာအင်တာနက်လူမှုကွန်ရက်အသုံးပြုနေတာတွေကိုစောင့်ကြည့်စစ်ဆစ်ဖို့ပြင်ဆင်နေချိန်မှာပဲမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အဆင့်တန်းဟာပြီးခဲ့တဲ့နှစ်ထက်စာရင်အဆင့်နှိမ့်ကျသွားတဲ့အကြောင်းကမ္ဘာတဝှမ်းလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့ Freedom House အဖွဲ့ရဲ့အစဉ်ကစားကဖော်ပြလိုက်ပါတယ်။အင်တာနက်နဲ့လူမှုကွန်ရက်တွေအသုံးများလာတဲ့တစ်ချိန်တည်းမှာပဲအွန်လိုင်းပေါ်ကဖော်ပြချက်တွေကိုထိန်းချုပ်မဲ့အစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မြန်မာနိုင်ငံကလူမှုကွန်ရက်တွေဟာထိန်းချောင်းပေးဖို့လိုအပ်နေပြီလား။အွန်လိုင်းသုံးသူတွေရဲ့အခွင့်အရေးကိုဦးစားပေးသင့်သလားဆိုတာတော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-332-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေလံဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုနားဆင်နေတဲ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာည9:00နာရီကနေ10:00နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးပါမယ်ရှင်
။ဇင်ဘာဝေနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဒီသတင်းပတ်စောပိုင်းလေးကနေအခြေချုပ်နဲ့ထင်းထင်းခံထားရတဲ့သမ္မတရောဘတ်မူဂါဘီဟာဒီကနေ့ပဲလူမျိုးဝင်ထွက်လာပါတယ်။အပြာရောင်ဘဝဆုံးဝေစားထားပြီးနွမ်းနယ်နေပုံရတဲ့မူဂါဘီကိုမြို့တော်ဟာရရီကကျောင်းဆင်းပွဲအခမ်းအနားမှာလူအုပ်ကအားပေးနေတာလည်းတွေ့ရပါတယ်။အတိုက်ခံနိုင်ငံရေးခေါင်းဆောင်တွေအရက်ပဲလူမှုဖွဲ့စည်းရေးနဲ့ဘာသာရေးခေါင်းဆောင်တွေကတော့နှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့သူမူဂါဘီယာရူကထွက်ပြေးတိုက်တွန်းနေကြပါတယ်။အမေရိကန်နိုင်ငံမှာနှစ်ပေါင်း30တွင်ပထမဆုံးအကျင့်ဖြစ်ခွန်စနစ်ကိုတည်ထည်သာပြောင်းလဲပြင်မဲ့ဆုံးဖြတ်ချက်တစ်ရပ်ကိုမနေ့ကအောက်လွှတ်တော်မှာထောက်ခံမဲ့အများစုနဲ့အလွယ်တကူအတည်ပြုလိုက်ပါတယ်။ခွန်စနစ်ပြုရင်ပြောင်းလဲမဲ့ဥပဒေအတည်ပြုနိုင်ခဲ့တဲ့အတွက်တစ်နှစ်လောက်ကြာဥပဒေပြုရေးကိစ္စတွေမှာမအောင်မမြင်ဖြစ်ခဲ့တဲ့သမ္မတဒေါ်နယ်ထရန့်နဲ့လွှတ်တော်ရင်းက Republican မတ်တွေအတွက်လိုအပ်တဲ့အောင်မြင်မှုတစ်ခုဖြစ်နေလဲတွေ့မြင်ခဲ့ကြရပါတယ်။ရခိုင်ပြည်နယ်မှာစစ်စင်ရေးတွေရပ်ဆိုင်းဖို့အင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာတွေကော့ဒဝါဆန္ဒနဲ့ပြန်လာဝင်ပြေးဖို့နဲ့နိုင်ငံသားခွင့်ရေးအပြည့်အဝပေးအပ်ဖို့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီကတောင်းဆိုလိုက်ပါတယ်။အဖွဲ့ဝင်58နိုင်ငံပါဝင်တဲ့အစ္စလမ်ဘူဝါဆော်ရေးဖွဲ့ OIC ကကမကထလို့တင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုလူ့ခွင့်ရေးကိစ္စတွေကင်တွယ်ဆောင်ရွက်ရတဲ့တတိယကော်မတီမှာထောက်ခံမဲ့135မဲ၊ကန့်ကွက်မဲ10မဲ၊ပြက်ကွက်မဲ26မဲနဲ့မနေ့ကဆုံးဖြတ်တည်ပြုလိုက်တာပါ။ကန့်ကွက်မဲပေးခဲ့ကြတဲ့နိုင်ငံတွေထဲမှာတော့တရုတ်၊ရုရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့လာအိုနိုင်ငံတို့လည်းပါဝင်ခဲ့ကြပါတယ်။တတိယကော်မတီမှာအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်ကိုတော့ကုလသမဂ္ဂထွေထွေညီလာခံမှာဒီဇင်ဘာလနဲ့နောက်ဆုံးမဲခွဲဆုံးဖြတ်ရမှာအတည်ပြုဖို့လည်းတည်ချသလောက်ရှိနေပါတယ်။အခုဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကပရစ်ပခတ်တွေအတွင်းလွန်ကျွေးတပ်ဖွဲ့ဝင်တွေကရိုဂျာရီပေါ်အင်အားအလွန်ကျသုံးမဲတောင်းပြီးတော့တိမ်နင်းခဲ့တဲ့အကြောင်းလေးဖော်ပြထားပါတယ
်။တရင်ချင်းချုပ်ကိုကိုအောင်လင်းဦးတင်ညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်ရှွာခက်လေးဖြစ်ပါတယ်။ကျွန်မရှားဖောင်းပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အသံညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာဆန်တော်ချင်းညနေ6:00ခွဲနဲ့9:00အထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစည်းအဝေးနဲ့ပတ်သက်လို့ဝေဖန်အကြံပေးလို့ရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.